သမီးတွေဒန်းတူရီလူအခွင့်အရေးနဲ့လုတ်ပိုင်ခွင့်ရရှိရေးဟာကုလသမဂ္ဂရဲ့ရည်ရွယ်ချက်တစ်ခုဖြစ်ပါတယ်။အမျိုးသမီးနဲ့ကလေးတငယ်တွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေကိုရာဇဝတ်မှုကြီးတွေဖြင့်သတ်မှတ်ကြပါတယ်။အမျိုးသမီးရဲ့နေလာချက်ကိုတရားမျှတစွာဖြေရှင်းနိုင်ဖို့ကူညီထောက်ပံ့ဖို့ကိစ္စဟာတရားရုံးတွေအာရုံစိုက်ရမယ့်လုပ်ငန်းတစ်ခုဖြစ်လာပါတယ်။မြမတရားဥပဒေစနစ်မှာအမျိုးသမီးကိုတရားမျှတစွာဆက်ဆံရလားဆိုတာကိုသိနိုင်အောင် Justice Based အဖွဲ့ကကုလသမဂ္ဂအမျိုးသမီးရေးဌာနအကူအညီယူပြီးအစီရင်ခံစာတစ်စောင်ထုတ်ပြန်ထားပါတယ်။ကိုလိုနီခေတ်ကပြဋ္ဌာန်းတဲ့ဥပဒေ၊မြန်မာအစိုးရအစစ်စစ်ကပြဋ္ဌာန်းတဲ့ဥပဒေ၊စာနဲ့မရေးတဲ့ဒလီထုံးစာဥပဒေစတဲ့ဥပဒေတွေကိုမြန်မာပြည်မှာကျင့်သုံးပါတယ်။ဒါပေမဲ့တရားရုံးမှာအဂတိလိုက်စားပြီးအချင်းကုန်ငွေကုန်လူပန်းဖြစ်ရတဲ့အတွက်တရားဥပဒေကြောင့်အရာအမှုကိုရင်ဆိုင်လူသူတွေကနင်းနေတာတွေ့ရပါတယ်။အမျိုးသမီးတွေဟာဒလိထုံးစံအရာရက်ွက်အစ်စ်မှာသာပြဿနာဖြစ်ရှင်းလို့ပြီးတရားရုံးကိုရှောင်လူသူတွေများတယ်လို့ဆိုပါတယ်။ချင်းပြည်နယ်မွန်ပြည်နယ်ကချင်းပြည်နယ်နဲ့ရန်ကုန်မြို့မှာတနည်းနည်းပါကွင်းစင်လေ့လာပြီးရေးထားတဲ့စာရင်းဖြစ်ပါတယ
်။တရားစီရင်ရေးမှာအမျိုးသမီးဥယျာဉ်များပြားလာုံနဲ့အမျိုးသမီးတွေတရားမျှတမှုကိုခံစားရမယ်လို့မမျှော်လင့်နိုင်ပါဘူး။အမျိုးသမီးတရားသူကြီးတွေကိုယ်တိုင်အမျိုးသမီးတွေကိုနှိမ်ပြီးဆက်ဆံတာမျိုးရှိတယ်လို့ဆိုပါတယ်။တရားစွဲခံရသူရဲ့ရှေ့နေမရှိဘဲစီရင်တဲ့အမျိုးသမီးတရားသူကြီးတွေရှိပါတယ်။ရှေ့နေမလာမီတရားစွဲခံရသူကိုအတင်းအဓမ္မဝန်ခံခိုင်းတဲ့အမျိုးသမီးတရားသူကြီးရဲ့လုပ်ပုံကံပုံဟာအမျိုးသားတရားသူကြီးနဲ့မထူးဘူးလို့ဆိုပါတယ်။အမျိုးသမီးရောအမျိုးသားပါအဂတိလိုက်စားကြတာမို့တရားစီရင်ရေးမှာအမျိုးသမီးများတိုင်းအမျိုးသမီးတွေတရားမျှတမှုခံစားရမယ်လို့မပြောနိုင်ပါဘူး။ရုံးမရောက်ပဲရောကြီးလက်ခံပြီးပြေးလည်သွားတဲ့တက်ငင်မတည်မှုတွေအကြောင်းကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။ရောကြီးရတာနဲ့တရားမျှတာဟာတခြားစီဖြစ်ပါတယ
်။တက်ငင်မတည်မှုမှာပြစ်မှုကျူးလွန်သူဟာအာဏာပါဝါရှိတဲ့လူကြမ်းသာဖြစ်နေရင်အပြစ်ဒဏ်မခံစားရဖို့မရပါဘူး။ရတိအုပ်ချုပ်ရေးမှုနဲ့ရဲကကြားဝင်စစ်ဆက်ပြီးရော်ကြီးလက်ခံမှုစီယုံတွန်းတွန်းတာမျိုးတွေကိုနေရာတိုင်းမှာတွေ့ရပါတယ်။ရဲကိုလက်ထိုးနိုင်ရင်ပဒိမှုကွယ်ပြောက်နိုင်တဲ့အတွက်တပ်ငယ်ပဒိမှုတွေများပြားနေတာဖြစ်ပုံရပါတယ်။ကွင်းစင်တုတေသနာလုပ်စဉ်ကာလမှာပဒိမှုနဲ့ထောင်ကျသွားသူတယောက်မှမတွေ့ရဘူးလို့ဆိုပါတယ်။ပဒိမှုကိုစစ်ဆက်ဖြေရှင်းတဲ့ရလနှစ်ခုကတော့ရော်ကြီးပေးမှုနဲ့လက်ထပ်ထိန်းချမှုဖြစ်ပါတယ်။မရင်းချင်းခံရသူကိုအိမ်တောင်ပြူတာကြောင့်အမှုချေအေးသွားတာတွေလည်းရှိပါသေး။ဒါပေမဲ့တက်ငင်မရင်းမှုမှာတော့ဒါလိုလုပ်လို့မရတဲ့အတွက်ရော်ကြီးပေးမှုနဲ့လက်စားမှုတွေများပြားနေတာဖြစ်ပုံရပါသေး
။တက်ငင်မရင်းမှုကျူးလွန်သူကိုထောင်နဲ့အနှစ်20အထိအပြစ်ပေးဖို့တက်ဆိုင်ရာကညွှန်ကြားထားပေမဲ့ကျူးလွန်သူဥယျာဉ်ရောမသွားဘဲတိုးပွားလာတာတွေ့ရပါသေး။2016မှာတက်ငင်မရင်းမှုပေါင်း900နီးပါးရှိရာက2019ခုနှစ်မှာ900နီးပါးအထိတိုးပွားလာပါတယ်။ဒီနှစ်ပထမ4လပတ်မှာတက်ငင်ပရိမှု300ကျော်ရှိနေပြီဖြစ်ကြောင်းပြည်ထရေးဌာနဒုဝန်ကြီးဘူကျော်အောင်စိုးကလွန်ခဲ့တဲ့မေလမှာကျင်းပတဲ့ပြည်သူ့လွှတ်တော်မှာဖြေကြားသွားပါတယ်။အေပီလအထိမြန်မာတနိုင်ငံလုံးမှာဖြစ်ပွားတဲ့ပရိမှုတွေထဲမှာ90ရာခိုင်နှုန်းဟာတက်ငင်ပရိမှုဖြစ်ကြောင်းသိရပါတယ်။ဒါဟာတက်ငင်ပရိမှုတွေနှစ်စဉ်တိုးပွားနေတဲ့သဘောပဲဖြစ်ပါတယ်။ရန်ကုန်မန္တလေးပဲခူးစကိုင်းနဲ့တရားဝတီတိုင်းဒေသကြီးတွေမှာမတည်မှုအများဆုံးဖြစ်ပွားကြောင်းသိရပါတယ
်။ဒါပေမဲ့တရားရုံးကိုမရောက်ဘဲရက်ွက်နဲ့ခြေရွာအဆင့်မှာညီကုန်းချုပ်တွားရတဲ့မတည်မှုတွေအများကြီးရှိပါတယ်။2012မှာပြဋ္ဌာန်းတဲ့ရက်ွက်သုံးမဟုတ်ခြေရွာအုပ်ချုပ်ရေးဥပဒေအရရက်ချင်းအုပ်ချုပ်ရေးမှုဟာအာဏာပိုင်ဖြစ်နေပါလေ။အမှုတိုင်းမှာရက်ွက်အုပ်ချုပ်ရေးမှုကိုအရင်ဆုံးအကြောင်းကြားရပါတယ်။သူစီကတစ်စက်မသွားရင်ဘာမှလုံးလုံးကိန်းလို့မရတော့ပါဘူး။ရက်ကြီးအုပ်ချုပ်ရေးမှူး16000မှာအမျိုးသမီးက42ယောက်သာရှိတဲ့အတွက်အမျိုးသမီးဆိုင်ရာအမှုအခင်းတွေမှာစာနာထောက်ထားမှုရဖို့ခက်ခဲနေတယ်လို့ယူဆကြပါတယ်။တိုင်းရင်းသားဒေသတွေမှာအချမ်းဖက်ခံရတဲ့အမျိုးသမီးနဲ့အထမပြုကျင့်ခံရတဲ့အမျိုးသမီးတွေဟာဒလိထုံးစံအတိုင်းချီအင်းနေရပုံကိုအေပီလာ20ရက်နေ့ထုတ်ရှမ်းတန်တော်စစ်မှာဖော်ပြပါတယ်။ဘုသူတနေပါမှုကြောင့်မတရားလုခံရတာကိုတောင်းတန်ရကောင်းမှမသိဘူးလို့အမျိုးသမီးစွန့်ရင်မြင့်တင်ရေးလုံနေသူတွေကပြောပါလေ။တရားဥပဒေအရအရေးယူရင်လည်းတရားရုံးဝေးလာမှုတရားစီရင်တဲ့ဇယိတ်မတတ်နိုင်မှု ပဝင်းရင်ကဝေဘာနာကိုမခံနိုင်မှုစတာတွေကြောင့်အမှုတွေဟာအလိုလိုပျောက်ပြယ်သွားတယ်လို့ဆိုပါတယ်။ရွာတဲ့ကိစ္စရွာပြေမထွက်ရဆိုတဲ့စကားအတိုင်းရွာတကြီးဆုံးဖြတ်တာကိုတော့နိုင်ငံရာကြောင့်အမျိုးသမီးအရေးလှုပ်ရှားနေသူတွေကထောက်ပြကြပါတယ်ခင်ဗျာ။